NFC နဲ့ပေါ့နော်ဒီဒေါန်ဆန်းစုကြည်ကိုဒီမတ်လ၁ရက်နေ့တွေ့မဲ့အစီအစဉ်ဘလို့အခြေအနေများရှိလဲလို့ပါရှင
့်တရက်နေပါပဲကျွန်တော်တို့ကိုယ်စီလေးတွေမနေ့ကဒီကနေ့ခီးထွက်ပါမယ်
အိုဆရာတို့ပေါ့နော်ဒီဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ UNFC ကခေါင်းဆောင်တွေပေါ့နော်ဘသူတွေများဟိုတွားရောက်ဖို့ရှိမလဲလို့ပါရှင့်
အဓိကတော့ဒီကျွန်တော်တို့ဒီနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့အဖွဲ့ခေါင်းဆောင်ဆရာခူးလည်းဦးဆောင်ပြီးမှအဲ့ဒီအဖွဲ့ကနေတွားရောက်တွေ့ဆုံမှာဖြစ်ပါတယ
်။ပန်ဆန်းမှာပေါ့နော်ဒီ22ရက်နေ့ကနေ24ရက်နေ့အထိဟိုကျင်းပခဲ့တဲ့အစည်းအဝေးရပေါ့နော်ဒီအပြစ်ရလက်မှတ်မရေးထိုးရသေးတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပေါ့နော်ဒါ NCA ကိုလက်မှတ်ရေးထိုးမှာမဟုတ်တော့ဘဲနဲ့ဟိုအစိုးရနဲ့ဆွေးနွေးဖို့ပေါ့နော်ဒီဝါအဖွဲ့ကဦးဆောင်ပြီးတော့နိုင်ငံရေးဆွေးနွေးရေးအဖွဲ့ဆိုပြီးဖွဲ့မယ်ဆိုတဲ့အသက်မျိုးကြီးလည်းကြားတယ်ပေါ့နော်ဒီလိုအခြေအနေတွေလည်းရှိလာတော့ဟိုဆရာတို့ဒီ UNFC နဲ့ဒီအစိုးရနဲ့ဆွေးနွေးနေတဲ့အနေအထားတွေရောအပြောင်းအလဲတွေရှိနိုင်မလားဘလို့အခြေအနေတွေများရှိမလဲလို့ပါဆရာ
မရှိပါဘူးအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့အိမ်မှာတော့တက်တယ်ကျွန်တော်တို့ဒီ UNFC ဘက်ကဖွဲ့ဝင်နှစ်ဖွဲ့အားလုံးရှိကြပါဘူးအဲသူတို့အနေနဲ့လည်းပဲကျွန်တော်တို့ဒီဌာနချုပ်ကိုပြောက်ပြီးတော့မှအခြေလေးဆွေးနွေးပြီးမှကျွန်တော်တို့သိနိုင်မှာဖြစ်ပါတယ်အလောလောဆယ်တော့အဲ့ဒီကိစ္စကတော့ဒီဘက်မှာလာပြီးတော့မှချုပ်တက်ရမှုမရှိသေးပါဘူးပြောင်းလဲလည်းမရှိသေးပါဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့တရက်နေ့မှာစီစဉ်ထားတဲ့အတိုင်းပဲနိုင်ငံတော်နိုင်ငံငယ်နဲ့တွေ့မယ်နောက်ပြီးတော့၃ရက်နေ့မှာကြာတော့ငြိမ်းချမ်းကော်မရှင်နဲ့တရားဝင်တွေ့ပါမယ်အဲ့လိုစီစဉ်ကတော့ဆက်သွားနေပါတယ်ဆိုတာကတော့ကျွန်တော်တို့ကရခိုင်မှုအတိုင်းပဲရှိပါသေးတယ်ဆိုတဲ့သဘောပါပဲ
ဒါ UNFC ကဒီအင်အားကြီးလက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီပန်ဆန်းအစည်းအဝေးကိုသွားတာရှိရဲ့တချို့အဖွဲ့တွေကကြာလဲဒါသဘောထားမှတ်ချက်တွေပေးပို့တာပေါ့နော်ရှိရဲ့ဒါပေမဲ့လည်းဒီပန်ဆန်းစည်းဝေးမှာဆွေးနွေးတဲ့အဆုံးဖြတ်ချက်တွေကဒါ UNFC ရဲ့သဘောထားလို့တော့ပြောလို့မရဘူးဒီလိုပြောနိုင်မလားဆရာ
ဟုတ်ပါတယ်ဒီစည်းဝေးလုပ်ကတွေကနေကျွန်တော်တို့ UNFC နဲ့တိုင်းရိုက်ဆက်နွယ်ပတ်သက်မှုမရှိပါဘူးပြီးရင်အဲ့ဒီလိုသဘောထားဆုံးဖြတ်ချက်တွေတော့ထုတ်ပြန်ချက်တွေလုပ်ဖို့အတွက်လည်းပဲကျွန်တော်တို့ဒီသက်ဆိုင်ရာအဖွဲ့အစည်းတွေကြားထဲမှာလည်းပဲအကြိုတင်ပြီးတော့ညှိနှိုင်းထားတာလည်းမရှိပါဘူးအစည်းအဝေးအစီအစဉ်နဲ့ပတ်သက်လို့ကြိုညှိနှိုင်းခဲ့တဲ့အနေအထားမရှိတဲ့အတွက်အဲ့ဒီအထွက်လာတဲ့ရလဒ်ကတော့သက်ဆိုင်ရာအဖွဲ့အစည်းတစ်ခုချင်းစီရဲ့ဒီပြန်ပြီးပါမှကျွန်တော်တို့ဆွေးနွေးရမယ့်အနေအထားပဲဖြစ်ပါတယ်
အဲ့ဒီအစည်းအဝေးမှာဒီ NCA လက်မှတ်မထိုးရသေးတဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီ NCA မှာလက်မှတ်ရေးထိုးဖို့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ဒါငင်းချင်ရင်အတွက်နီလန်ပြောင်ပြီးစဉ်းစားမယ်လို့ဆုံးဖြတ်လိုက်ကြတယ်ပေါ့ဒီလိုဆုံးဖြတ်လိုက်တာရောဟိုတိုင်းသားတွေဘက်ကပေါ့နော်ဘာကြောင့်ဆုံးဖြတ်လိုက်တဲ့အနေအထားမျိုးလဲဆရာတို့ဘယ်လိုမျိုးများသုံးသပ်မိလဲလို့ပါ
အဲ့ဒါကြောင့်အဲ့ဒီစီဝေးရဲ့အနေထားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သွားတက်ခဲ့တဲ့ကိုယ်စားလှယ်တွေကျွန်တော်တို့ဒီဘက်ဌာနချုပ်တွေကိုမရောက်ချိသေးပါကြပါဘူးအဲဌာနချုပ်တွေကိုရောက်လာမှပဲကျွန်တော်တို့ကသူတို့နဲ့မျက်နှာချင်းဆိုင်တွေ့ပြီးလူချင်းတွေ့ပြီးမှကျွန်တော်တို့ဒီစကားပြောပြီးတော့ဆွေးနွေးပြီးတော့မှကျွန်တော်တို့ပြချိနိုင်မှဖြစ်ပါတယ်အခုကဘာမှကျွန်တော်တို့ပြောလို့မရသေးဘူးပေါ့နော
်ဟုတ်ကဲ့ဆရာယူကလို့အချိန်ပေးပြီးဖြစ်ပေးရတော့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါခင်ဗျ